တော်တာရှင်များခင်ဗျာအခုပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်သမ္မတဦးသိန်းစိန်ကသူတို့အစိုးရအုပ်ချုပ်လာခဲ့တာအခုတစ်နှစ်ပြည့်မြောက်သွားတဲ့အချိန်မှာအခြေအနေတွေပဲလို့ရှိတယ်ဆိုတာကိုနိုင်ငံကိုအစီရင်ခံသွားပါတယ်ဒီပြီးခဲ့တဲ့ကာလအတွင်းမှာအောင်မြင်မှုတွေရရှိခဲ့သလိုပဲစိန်ခေါ်မှုတွေလည်းပဲအများအပြားကြုံတွေ့ခဲ့ရတယ်အခုလည်းပဲရှိနေတုန်းပဲဒီစိန်ခေါ်မှုတွေကိုကျော်လွှားနိုင်ဖို့အတွက်ပြည်သူတရားလုံးကလည်းဝိုင်းဝန်းကူညီပြီးတော့ဒီအစိုးရကိုပါထိန်းချောင်းပေးပါလို့ပြောသွားတာတွေကျွန်တော်တို့ကြားခဲ့ရပါတယ်ကျွန်တော်တို့အနေနဲ့လည်းပဲကိုယ်မြန်မာနိုင်ငံတိုးတက်ရာတိုးတက်ချောင်းအတွက်ကိုအပြုသဘောနဲ့ပဲကျွန်တော်တို့ကဝေဖန်ဆွေးနွေးသွားကြဖို့မြန်မာနိုင်ငံကိုမကြသေးခင်ကတွားရောက်လက်ပတ်ခဲ့တဲ့ဗဟုဖွံ့ဖြိုးရေးအဖွဲ့ကအကြီးဆုံးအရာရှိဦးအောင်သူငိမ်းမြန်မာသတင်းသမက်ကဒုတိယဥက္ကဋ္ဌဦးစင်လင်းနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်စောင်းမားတွေမပြတ်ရေးသားနေတဲ့ဦးစော်မင်းတို့ကိုတယ်လီဖုန်းပေါ်မှာဖိတ်ကြားထားပါတယ်စောစောကအစီရင်ခံခဲ့တဲ့အတိုင်းပဲဒီသမ္မတကြီးဦးသိန်းစိန်ကပြောကြားသွားတဲ့အထက်မှာနိုင်ငံအုပ်ချုပ်ရေးအတွက် rule of law လို့ပြောနေကြတဲ့ဒီတရားဥပဒေစိုးမိုးရေးဘလောက်အရေးပါတယ်တရားဥပဒေစိုးမိုးရေးရှိမှစီးပွားရေးကဏ္ဍပဲဖြစ်ဖြစ်နိုင်ငံရေးကဏ္ဍပဲဖြစ်ဖြစ်တရားစီရင်ရေးကဏ္ဍမှာပဲဖြစ်ဖြစ်အောင်မြင်မှုကရနိုင်မယ်ဒီတရားဥပဒေစိုးမိုးရေးမရှိရင်မဖြစ်ပါဘူးအရေးကြီးပါတယ်ဆိုတာကိုတော်တော်လေးပြောသွားပါတယ်မြန်မာနိုင်ငံမှာအခုလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကျွန်တော်တို့ကြားနေရတဲ့သတင်းတွေထဲမှာကတော့အထက်ကလူကြီးတွေကကောင်းရကောင်းကြောင်ပြောနေပေမဲ့အောက်ခြေမှာအရာရှိပိုင်းတွေမှာဒီမတရားမှုတွေအဂတိလိုက်စားမှုတွေတရားဥပဒေကင်းမဲ့နေတဲ့ကိစ္စတွေကိုကျွန်တော်တို့ကြားနေရတယ်အများကြီးတွေ့နေရပါတယ်ဒီတော့ဥအောင်သူငိမ့်အနေနဲ့မြန်မာနိုင်ငံကိုမကြသေးခင်ကရောက်လာခဲ့တယ်ဆိုတော့ဒီအကြောင်းတွေနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုများသဘောထားရှိတယ်ဆိုတာဥစွာပထမကြားပြရစီခင်ဗျ
မြန်မာပြည်ကိုသွားတဲ့အခါမှာကျွန်တော်ဖအံမော်လမြိုင်နေပြီးတော့ရန်ကုန်အပါဝင်မော်လေးကျွန်တော်ရောက်ပါတယ်ရောက်တဲ့အခါကျတော့ကျွန်တော်ပြည်ပသားတွေ့ရတဲ့အခြေအနေကတော့ပို့ပြီးတော့ဟိုကျွန်တော်တို့လွတ်လပ်ခွင့်တွေတိုးတက်လာတဲ့အနေအထားတွေတော့တွေ့ပါတယ်ကျွန်တော်ဆိုလိုချင်တဲ့သဘောကတော့အရင်ကဒီမော်လမြိုင်နဲ့ရန်ကုန်ကြားမှာဆိုလို့ရှိရင်စစ်စေးရေးဂိတ်တွေကတော်တော်များတယ်လူတွေလည်းတော်တော်ဒုက္ခရောက်တယ်ပေါ့လေဆိုတော့အခုချိန်မှာကျတော့ဒီလိုဂိတ်တွေကင်းသွားတဲ့အနေအထားတော့ဒါတိုးတက်လာတဲ့အနေအထားလို့ယူဆလို့ရပါတယ
်ဟုတ်ကဲ
့ဒါပေမဲ့တစ်ဖက်မှာပဲဘာဒီတွေ့ရပြန်လဲဆိုတဲ့အခါကျတော့ဥမာဖအံပဲပေါ့နော်ဒီကရင်ပြည်နယ်ပဲအချမ်းမှာဆိုလို့ရှိရင်ကျွန်တော်တို့ခိုးသွင်းလာတဲ့ကားလို့ခေါ်တဲ့ license မဲ့ကားတွေကဒီနံပါတ်ပြမပါဘဲနဲ့မောင်းနေတဲ့အနေအထားမျိုးတွေ့ရကြတယ်ခင်ဗျာတကယ်တကယ်ကတော့ဒါတွေကဟို DKBA လို့ဂျန်တဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်လို့ live လျောရတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ကျွန်တော်တို့ဒီတရားဥပဒေစိုးမိုးရေးလို့ပြောတဲ့နေရာမှာလည်းပြဿနာအများကြီးရှိသေးတဲ့အနေအထားတော့တွေ့ပါတယ်ခင်ဗျဆိုတော့နောက်တစ်ခုကကျတော့ခုနကမောင်ကြီးဆွေးနွေးသွားသလိုပဲအပေါ်ကတော့မူဝါဒတွေချတယ်ဒါပေမဲ့အောက်ခြေမှာတော့မတရားမှုတွေဒါလက်စားတာတွေအကျင့်ပြတာတွေရှိနေတုန်းပဲဆိုတဲ့အနေအထားလည်းကြားခဲ့ရပါတယ်ဆိုတော့နောက်တစ်ခုကဒီသမရာကြီးဟိုမိကောမှလည်းအစီအမပြုပြီးပြောသွားတာတွေ့ပါတယ်အဲ့ဒါကတော့ကျွန်တော်တို့ရောက်စဉ်ကာလလူတော်တော်များများနဲ့စကားပြောတဲ့အခါမှာတော်တော်များများကအစိုးရကိုမယုံကြသေးဘူးခင်ဗျာ။ဆိုတော့စောင့်ကြည့်အောင်ပဲဒါယုံလို့မဖြစ်သေးဘူးဆိုတော့ဒေတာမျိုးတွေတော်တော်ကြားပါတယ်။ဆိုတော့အဲ့တော့ဒါ ਉਹ ပဲဒီသမရဦးသိန်းစေရဲ့မိကွန်းနဲ့မှာပဲကျွန်တော်တို့ပြည်သူတွေကခက်ဆက်ဆက်ကိုဖြတ်လာရတယ်။ဖြတ်လာရတဲ့အခါကျတော့လည်းအခုချိန်တိုင်းမယုံသေးတာတန်လျာရှိတာတွေရှိတယ်။ဆိုတော့ဒါ ਉਹ လည်းသူတို့ဆက်ဖြတ်သန်းရမယ်ဆိုတာမျိုးဟိုမိကွန်းနဲ့ထည့်ပြောသွားတာကျွန်တော်ကြားပါတယ်ခင်ဗျာ။ဆိုတော့ပြောရမယ်ဆိုရင်တော့အခုလိုအကောင်လေးရတဲ့နှစ်ပြည်လာတဲ့အချိန်မှာအခုလိုအကောင်အဆိုးပေါ့နော်ကိုဘာတွေလုပ်ခဲ့တယ်ဘာတွေဆက်လုပ်မယ်ဆိုတာအစီရင်ခံတယ်ဆိုတာအရင်တခါကမှမရှိဘူးတဲ့အစဉ်လာဆိုတော့အခုလိုဖြစ်လာတာဟိုကကျွန်တော်ထင်တယ်တိုးတက်မှုတစ်ခုလို့တော့ပြောရပါမယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့လည်းပဲမြန်မာနိုင်ငံရဲ့သတင်းတွေကိုမပြတ်ကျွန်တော်တို့လေ့လာနားဆွင့်နေကြတဲ့အခါမှာဒီဖြစ်ပေါ်ပြောင်းလဲမှုတွေကတော့တော်တော်ကိုပဲမယုံနိုင်စရာလောက်အောင်ကိုမြန်မြန်ဆန်ဆန်ရှိလာတာတွေ့ရလို့အားရမိပါတယ်ဒါပေမဲ့ခုနကလိုပဲတစ်ဖက်မှာလည်းပဲဒီလက်ရှိအစိုးရထဲမှာပါဝင်နေတဲ့ပုံကိုယ်တွေကတစ်ချိန်လုံးကစစ်အစိုးရလက်ထက်မှာတာဝန်ထမ်းဆောင်ခဲ့တဲ့စစ်အရာရှိကြီးတွေဖြစ်နေကြတော့ပြည်သူတွေကမယုံသင်္ကာဖြစ်တယ်ဆိုတာလည်းပဲအစိုးမဆိုနိုင်ဘူးပေါ့ခင်ဗျာအဲ့တော့ခုနပြောသွားခဲ့တဲ့ကိစ္စတွေပုံမှာပေါ့လေဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့သမ္မတကြီးကပြောသွားတယ်ဆိုတော့ဒီပုံမှာဘယ်လိုများမြင်နေတူတာကိုလည်းပဲဆက်ပြီးတော့ဆွေးနွေးကြပါလေဆရာဦးစင်လင်းပြောပါလားခင်ဗျာ
ဟုတ်ကဲ့တရားဥပဒေစိုးမိုးရေးအပိုင်းနဲ့ပတ်သက်လို့တော့ကျွန်တော်တို့ဒီအောက်ခြေမှာဖြစ်ပြနေတဲ့အရာတွေကလူလူကအားကိုးရမဲ့ဖြစ်နေတယ်လို့ဒီကျွန်တော်တို့သတင်းတွေပုံမှာအခြေခံပြီးတော့ကျွန်တော်တို့သုံးသပ်ရတာပေါ့
ဟုတ်ကဲ့
သမ္မတကြီးတက်လာကစားပေါ့လေသူရဲ့ဒီစာစစ်တင်ဆိုတဲ့မိကောမှာကတော့ဒါ good governance တို့ပါလို့ဒါကြီးအလိုအများကြီးပြောခဲ့ပါတယ်တရားဥပဒေစိုးမိုးရေးရှိဖို့လည်းပြောခဲ့ပါတယ်ဒါပေမဲ့ဒီတစ်နှစ်တာအတွင်းမှာကျွန်တော်တို့မြင်တာကတော့တရားဥပဒေတောင်းကိုတက်မှုဟိုအတော့ကိုနှေးကွေးနေတယ်လို့ပဲဒီလိုပဲကျွန်တော်တို့သုံးသပ်မှာပဲအဲဘာလို့ဆိုတော့တရားဥပဒေလောကမှာကအခုတည်းကငွေများတရားနိုင်ဆိုတဲ့အနေအထားကမပြောင်းလဲသေးတာတွေ့ရတယ်လေ ဆိုတော့အဲ့လိုအထောက်ထားတွေရလဲကျွန်တော်တို့အများကြီးပါပဲဒါဆိုအသေးစိတ်တွေပြောနေတော့အများကြီးကျေပြန့်သွားအဲ့တော့ကျွန်တော်တို့ဖြစ်စေချင်တာကတော့ပြည်သူလူထုအောက်မှာကဆင်းရဲတဲ့ပြည်သူလူထုကဒီနေ့စားဖို့တောင်းမှသူတို့မှာကတော်တော်ကိုမြန်မာဘာမှဆင်းရဲနဲ့လောက်ကင်စားတောင်းနေကြတယ်ပြည်တဲ့အတိုင်းပဲဘလို့ကိုင်းအခြေအနေတွေကြက်တဲမှုနဲ့ဒီကုန်စင်းလုံးတွေကြီးမြင့်နေတဲ့အပေါ်မှာဒေသဆိုင်ရာပေါ့လေဒီအာဏာပိုင်တွေကနေပြီးတော့နေမျိုးမျိုးနဲ့ဒီပြည်သူလူထုအပေါ်မှာဒါအာဏာပြပြီးတော့အာဏာလွှဲစုံလုပ်နေကိစ္စကြီးပေါ့ဒါတွေကိုတော့ကျွန်တော်တို့ဒီသမရာကြီးအနေနဲ့သူ့ရဲ့ဒီစင်ငယ်စင်ငယ်အုပ်ချုပ်မှုတွေကနေတဆင့်ဒါတွေကိုတော့ကျွန်တော်တို့ကသိစေချင်တယ်လေဆိုတော့အောက်ရှင်မှာဘာကြောင့်လဲဆိုတော့ပြည်သူလူထုကအားကိုးရမယ်ဖြစ်နေတဲ့အခါကျတော့ဒီတရားရုံးမှာကဒီတရားစီရင်မှုဆုံးဖြတ်မှုတွေဟာဒါအကုန်လုံးဒါငွေများတဲ့လူနောက်နော်ဒီအာဏာပိုင်နဲ့နှိစက်တဲ့လူတွေနောက်ဒါကိုသူတို့ကျွန်တော်တို့ပဲလိုက်ပြီးတော့ဒါစီရင်ဆုံးဖြတ်ထားတာတွေရှိပါတယ်အဲ့တော့ဒီကိစ္စတွေကလည်းပဲအခုဒါကျွန်တော်တို့ကြားထားတဲ့ဒီသတင်းတွေအရဆိုလို့ရှိရင်အမှုပေါင်းနော်ကျွန်တော်တို့6000နဲ့600ကျော်ဟာဒီဆွတ်တော်နဲ့သမ္မတကြီးစီအထိတင်ထားတာရောက်နေတယ်လို့ရလဲကျွန်တော်တို့ကြားပါတယ်ဆိုတော့ဒါတွေကိုမှန်မှန်ကန်ကန်ကျွန်တော်တို့ကတစ်ခါသုံးသပ်ပြီးတော့ကဒလက်စာထဲမှာကျွန်တော်တို့စီမံကိန်းချပြီးတော့ပေါ့လေတရားဥပဒေကိုအလွဲဆုံးသတ်လုပ်တဲ့တရားသူကြီးတွေအရင်ပြောလို့ရှိရင်တော့ဒီကျင့်စာရိတ္တပြပြတဲ့တရားသူကြီးတွေကိုတော့ကျွန်တော်တို့ကဘယ်လိုစာနမူနာပြအရေးယူမလဲဆိုတာဒီတစ်လျှောက်လုံးကဖြစ်လာခဲ့တဲ့တရားသူကြီးတွေရဲ့အဂတိလိုက်စားမှုကိုတော့အရင်ဆုံးကျွန်တော်တို့စီရင်ရလိမ့်မယ်လို့ကျွန်တော်တို့ထင်တယ်အဲ့တော့အခုဒီလွှတ်တော်နဲ့ဒီအမှန်တရားစီရောက်ရှိနေတဲ့တိုင်စာတွေအပေါ်မှာလည်းပဲအလေးအနက်เนาะကျွန်တော်တို့သေသေချာချာစစ်စစ်ပြီးတော့ဒါတွေကိုအရေးယူခြင်းအဲ့တော့တရားရေးမှန်တိုင်ကတော့လုံးလုံးကိုကျွန်တော်တို့ဒီကနေ့ဗမာနိုင်ငံမှာချစားနေတယ်အဲ့ဒီတော့ဒီဥစ္စာအဲ့ဒီကိစ္စဟာဘာဖြစ်လို့အစိုးရကလည်းနာမည်ပြက်စီတဲ့ပြင်သမရာကြီးကလည်းပဲသမရာကြီးစီကိုဒီတိုင်စာတွေရောက်ပါရသားနဲ့ဒီအမှုတွေတွေရောက်ပါရသားနဲ့သမရာကြီးကအရေးမယူဘူးဆိုရင်လေသောသောကောင်းသူကြီးပြောခဲ့သလိုပေါ့လေအစိုးရဘက်မှယုံကြည်မရှိဘူးဆိုတာဘာကြောင့်အဲ့လိုဖြစ်ရလဲဆိုတော့အောက်ခြေပြည်သူလူထုကအပေါ်မှာတော့သတင်းစာမျက်နှာပုံမှာတော့ပြောင်းနေပါပြီပြောင်းနေပါပြီလို့ပြောပြီးမယ်လို့အောက်ခြေလူထုကအဲ့ဒီပြောင်းနေတဲ့ကိစ္စနဲ့ပတ်သက်လို့လုံးဝမခံစားကြရသေးဘူးဒါအဲ့ဒါအဓိကပြောရလို့ရှိရင်တော့တရားဥပဒေစိုးမိုးမှုတရားမျှတမှုပေါ့လေအဲဒီဥစ္စာကိုပြည်သူလူထုကမခံစားရတဲ့အခါကျတော့ဒီကနေ့အစိုးရဘက်မှယုံကြည်မရှိဘူးဆိုတဲ့ပြဿနာပေါ်လာတာပဲအဲ့တော့ကျွန်တော်မြန်မာသတင်းသမက်ကအနေနဲ့ဆိုတော့သတင်းမီဒီယာရှုထောင့်ကတစ်ချက်ပြောရင်လည်းပဲအခုကျွန်တော်တို့သတင်းမီဒီယာလောပေါ်ဆရာရယ်နော်ကျွန်တော်တို့သတင်းစာနဲ့ပတ်သက်တဲ့ဥပဒေတစ်ခုရေးဆွဲမယ်ဆိုပြီးတော့ကပြီးခဲ့တဲ့ဇန်နဝါရီလ31ရက်နေ့ကဝါ့ခ်ရှော့တစ်ခုဒီဘက်မှာလုပ်ကြတယ်ဒါပေမဲ့အဲ့ဒီမှာကဒီအဓိကကသူကဥပဒေပေါ့လေဒီမီဒီယာဥပဒေရေးဆွဲတယ်ဆိုတဲ့ကိစ္စဟာတက်ဆိုင်တဲ့ကျွန်တော်တို့သတင်းစာလောကကလူတွေလူများလေးစားတဲ့သတင်းစာဆရာတွေအက်ဒီတာတွေနော်ထုတ်ဝေသူတွေအစရှိသဖြင့်ဒီလူတွေလည်းမပါဘူးအဲ့တော့နောက်တစ်ခါသတင်းစာနဲ့ပတ်သက်တဲ့ဥပဒေရေးရာကြွမ်းကျင်သူတွေလည်းမပါဘူးအဲ့တော့သတင်းစာလွှတ်ခွင့်ဆိုတာလည်းကျွန်တော်တို့လူ့အခွင့်အရေးတန်းမှာအရေးကြီးတဲ့ကိစ္စဖြစ်တဲ့အခါကျတော့လူ့အခွင့်အရေးကဝယ်ဆောင်ရှောက်ပြီးမှလည်းမပါဘဲနဲ့အစိုးရကသူ့ဟာသူတိုက်တဲ့ပုံသဘောမျိုးဥပဒေရေးဆွဲပြီးတော့ကလွှတ်တော်မှာတင်ဖို့လုပ်တဲ့ကြံစည်လေးတစ်ခုကျွန်တော်တို့ဒါတွေ့ရတယ်တကယ်ဆိုရင်ကျွန်တော်တို့ကဒါပြည်ပသတင်းစာသမားတွေတည်းမကပဲနဲ့ဒေတာဆိုင်ရာကဒီသတင်းမီဒီယာဥပဒေနဲ့ပတ်သက်လို့ကြွန့်ကျင်တဲ့လူတွေသတင်းဒီနိုင်ငံတကာသတင်းစာအဖွဲ့ကကြွန့်ကျင်သူတွေစသဖြင့်ဒီလိုလူတွေကိုပါကျွန်တော်တို့ဖိတ်ခေါ်ပြီးတော့ဒီလိုကိစ္စမျိုးကိုဆွေးနွေးပြီးမှဒေတာတွေမှာစံပြဖြစ်အောင်ရေးဆွဲရမှာပြီးတော့ဒီဥပဒေအရလည်းပဲကျွန်တော်တို့က press council ပေါ့လေသတင်းစာကောင်စီကိုသူတို့ဖွဲ့မယ်လို့ဆိုပြနေဆိုတော့အဲ့လိုဟာကဒါကျွန်တော်တို့ဥပမာနမူနာဘာနဲ့သွားတူနေဆိုဟိုကသူတို့ခေတ်1968ခုနှစ်ကလုပ်တဲ့ပေါ်ဦးနမူနာဥပမာနဲ့သွားတူးနေတယ်အဲ့တော့အစိုးရကပဲကြိတ်ပြီးဆွဲတယ်ပြီးတော့လည်းပဲသတင်းစာကောင်စီကိုလည်းပဲဒီ press council ကိုလည်းပဲအစိုးရကပဲသူခေါင်းခေါက်ပြီးရွေးပြီးတော့ခန့်နေဆိုတဲ့အခါကျတော့ဒီလိုမျိုးလုပ်ရင်တော့သတင်းမီဒီယာတကယ်စစ်မှန်တဲ့ဥပဒေတစ်ခုဖြစ်လာမှာမဟုတ်ဘူးသတင်းမီဒီယာကိုလွတ်လပ်ခွင့်ပေးဆွဲရမယ့်ဥပဒေဟာပြန်ပြီးတော့ထိန်းချုပ်ဖို့လုပ်တဲ့ဥပဒေမျိုးကျွန်တော်တို့ကစိုးရိမ်နေဘာကြောင့်လဲဆိုတော့ရင်တော့ပုံနှိပ်သူနဲ့ထုတ်ဝေသလောက်ပဲမှတ်ဖို့နေရပြီတော့အခုကျတော့တခါဖြန့်ချီသူတွေပါမှတ်ဖို့လာမျိုးတွေအဲ့ထက်မှကျွန်တော်တို့ကတွေ့လာရတယ
်ဟုတ်ကဲ့
နောက်ဒီကိစ္စကလည်းသတင်းမီဒီယာလွတ်လပ်ခွင့်ဆိုတာလည်းပဲနိုင်ငံတကာစောင့်ကြည့်နေတဲ့အထက်မှာစရုပ်ထမန်တိုင်လွတ်လပ်ခွင့်ရင်အမြဲအရေးကြီးတဲ့ကိစ္စဖြစ်ပါတယ်
ဟုတ်ပါတယ်ဟုတ်ပါတယ်ခင်ဗျအခုသမရာကြီးကလည်းပဲပြောသွားတဲ့မင်းကွန်းထဲမှာဒီစရုပ်ထမန်တိုင်မီဒီယာတွေဆိုပြီးတော့အခါကပဲသူထည့်သွင်းပြီးတော့ပြောသွားပါတယ်မီဒီယာဆိုတာကတော့ပြည်သူရဲ့ကောင်းကျိုးကလွဲပြီးတော့ဘသူမျက်နှာကိုမှမထောက်မထားပဲနဲ့မှန်မှန်ကန်ကန်ရေးသားနိုင်ဖို့ကလိုအပ်တာကိုဒီတော့ဟိုမင်းမင်ကောင်းလျက်မင်းမြောင်ဖြက်ဆိုတာမျိုးလို့ ဟောလာထိတ်ကနေပြီးတော့လူကြီးတွေကဘယ်လိုပဲပြောနေပြောနေအောက်ခြေကအစိုးရဝန်ထမ်းတွေနော်သက်ဆိုင်ရာအရာရှိတွေအာဏာပိုင်တွေကလည်းပဲစင်ငယ်စင်ငယ်အကုန်လုံးမှန်မှန်ကန်ကန်ဆောင်ရွက်သွားဖို့ကလိုတာ။ Okay ကိုဇော်မင်းပြောပါအောင်ခင်ဗျအခုနကပြောခဲ့တဲ့ကိစ္စတွေပေါ်မှာကိုဇော်မင်းရဲ့အမြင်လေးတွေဘယ်လိုများရှိပါလဲ
။ဟုတ်ကဲ့အခုအထက်ကနေပြီးတော့ပြောင်းလဲပြီးတော့အောက်ဆင်းစင်တွေမှာမပြောင်းလဲသေးဘဲနဲ့အောက်ဆင်းစင်ရနေပြီးတော့အမားရုံနဲ့လုံနေလို့အဲဆိုးရုံးကပြောတဲ့တရားဥပဒေစိုးမိုးရေးဟာမရှိရတာဆိုတဲ့အချက်ကိုကျွန်တော်တို့ဒီအချက်ကမှန်မှန်ကန်မှုလို့ကျွန်တော်ပြောလိုတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်အခြေခံအနေစပြီးပြောမယ်ဆိုလို့ရှိရင်ဘယ်ကနေကျွန်တော်ဒီအမှားအနေစလာလဲဆိုလို့ရှိရင်ဒီကျွန်တော်တို့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုကိုလိုလိုဆွဲထားတာတစ်ခုရှိတယ်။အမှုကျွန်တော်2010ရွေးကောက်ပွဲဟာတရားမျှတပြီးတော့လွတ်လပ်တဲ့ရွေးကောက်ပွဲမဟုတ်ဘူး။ဆိုတော့အဲ့ဒီကနေဆင်းလာတဲ့ရလဒ်တွေကိုကျွန်တော်ကြည့်လိုက်တဲ့အခါကျတော့အစစ်အစစ်မှာကျွန်တော်ဒါပြောရမယ်ဆိုရင်တော့ခုဘက်ကအသာရအောင်ညှစ်လာတယ်ဆိုတဲ့အခါကျတော့ဒီဘက်မှာတရားရေးမှန်တယ်ဟာလည်းဘလို့မှခိုင်မာစရာအကြောင်းမရှိဘူး။တရားဥပဒေစိုးမိုးမှုကလည်းအဲ့တော့ဆက်ပြီးတော့ပြည်သူတွေကြားမှာပြည်သူတွေအကာအကွယ်ပေးနိုင်မှာမဟုတ်ဘူးကျွန်တော်တို့မြင်ပါတယ်အဲနောက်တစ်ချက်ကဘာလဲဆိုတဲ့ခါကျတော့ဒီတရားဥပဒေစိုးမိုးရေးမှာတရားသူကြီးတွေလွတ်လွတ်လပ်လပ်လုပ်လို့ရအောင်လွတ်လပ်စွာတရားစီရင်နိုင်အောင်ဆိုတဲ့ကိစ္စကလည်းစောစောပြောခဲ့တဲ့ဥပဒေကိုစနစ်ကျရေးဆွဲခဲ့မှာအဲ့လွတ်လပ်စွာကျင်းပတဲ့ဒီမိုကရေစီနိုင်စင်ထဲမှာလွတ်လပ်စွာကျင်းပတဲ့တရားမျှတစွာကျင်းပတဲ့ကျွန်တော်ရုပ်ောက်ပွဲတွေမရှိဘဲနဲ့ချစ်ချောက်အကောင့်တွေပေါ်ရင်လည်းမလွယ်ဘူးလို့ကျွန်တော်ကတော့မြင်ပါတယ်အဲဒါကြောင့် solution ရင်အခုကျွန်တော်အနေနဲ့ပြောချင်တာကတော့ဒီအခုလာမဲ့ခုဒီကျွန်တော်တို့ဂျာပြက်ရွေးကောက်ပွဲရဲ့နောက်2015မှာလုပ်မဲ့တကယ်အထူးရွေးကောက်ပွဲကြီးတွေမှာငါတို့နိုင်အောင်စာအောင်မရရတဲ့နည်းနဲ့ညစ်မဲ့တွန်းမဲ့ဆိုတာမျိုးမလုပ်ခင်းနဲ့မှန်မှန်ကန်ကန်လူတို့ကသူတို့စိတ်ကြက်ရွေးချယ်တဲ့ဟိုအစိုးရမျိုးပေါ်လာဖို့တဲ့ကျွန်တော်တို့ပွင့်လင်းလွတ်လပ်ဖို့ကျွန်တော်တို့ဆုံးမတရားမျှတဖို့အဲ့ဒီမရှိသေးဘူးဆိုရင်တော့အခြေခံအုတ်မြစ်ကမှကျွန်တော်တို့မခိုင်မာဘူးမတိကျဘူးနောက်တစ်ခုကဘက်လိုက်ထားတဲ့ဆိုရင်ရှေ့အနာဂတ်မှာလည်းတရားဥပဒေစိုးမိုးရေးဆိုတာကလူတို့ဂျာထဲမှာဖြစ်ပေါ်လာဖို့မလွယ်ပါဘူးအခုကျွန်တော်ဥပမာတစ်ခုပြောကြတယ်အခုကျွန်တော်ဥပမာဒီမှာလာပြောအခုအဓိကလေယာဆိုင်ကြီးကိုခုတိအခြေခံထားတော့မယ်အဲ့တော့ပြီးခဲ့တဲ့နှစ်နှစ်ကျော်2009နာရောအခုဒီနှစ်ကောကျွန်တော်တို့ဒီစီးပွားရေးပညာရှင်ဟိုပါလေနိုဘယ်ဆုညလို့နိုဘယ်စီးပွားရေးညိုဘယ်ဆုရထားတဲ့စီးပွားရေးကနိုဘယ်ဆုရထားတဲ့ကျွန်တော်ပါမောက်ခါကြီးစတိကလေးတို့လာတယ်အဲ့ဒေါက်တာဂျိုးဆပ်စတိကလေးတို့လာတဲ့အချိန်မှာသူကအဓိကပြောတာဗမာပြည်မှာစိတ်ဝင်နေချက်ချင်းဆောက်ဖို့ဆိုတာအခုလေယာမျိုးပြန်ပြီးတော့ဆိုင်ကြီးကိုပြာဥမောလာအောင်လို့ပို့ဆိုသူအကြံပေးတယ်။ဒါပေမဲ့အခုကျွန်တော်ဗမာပြည်မှာမြင်နေရတာဘာလို့ဆိုတော့လေတွေကိုသိမ်းတယ်။အာဏာပိုင်နဲ့ပေါင်းပြီးသိမ်းတယ်။အရင်ခေတ်ကလည်းဆိုရင်ဗိုလ်ချုပ်မှုကြီးတရှိတဲ့တက်ကဆိုရင်စစ်တပ်နဲ့ကွန်မြူနီပေါင်းသိမ်းတယ်။အခုလည်းပဲအာဏာပိုင်နေနဲ့တော့ကျွန်တော်ကွန်မြူနီနဲ့ပေါင်းပြီးသိမ်းနေလို့မယ်။အဲ့ဒီတော့ဒီမြေဒီမှာခုချက်ချင်းနဲ့ဆက်ကျွန်တော်စိတ်ဝင်ဖြစ်လာမှုလေသမားတွေလည်းအများကြီးနဲ့လာတယ်။အဲ့ဒီခါကျတော့လေယာဉ်ကြီးဥမောလာအောင်လုပ်မယ်ဆိုပြီးတော့ဗမာပြည်မှာသိမ်းထားတဲ့လေတွေကမနေဘူး။အဲ့တော့ဘလို့ဥမောအောင်လုပ်မလဲဆိုတဲ့ပြဿနာရှိတယ်။အဲ့တော့ကျွန်တော်မြင်လာကအဲ့ဒါကလည်းဘာဖြစ်လို့လဲဆိုတော့တရားဥပဒေစိုးမိုးရေးကိုပြန်သွားရမှာပဲ။တရားဥပဒေစိုးမိုးရေးမရှိလို့လက်သမားတွေပဲတက်တိုင်းတိုင်းခုထိသူတို့လေတွေပြန်ရတာဆိုတော့ကျွန်တော်ခါမှလည်းမကြောက်ဘူးသေးဘူး။နောက်တစ်ချက်ကဘာလဲဆိုတော့ခါကြတော့ဒီလေတွေကိုသိမ့်ပြီးအကျော်ပေးရဆိုတဲ့ပြဿနာမှာလည်းဥမာဆိုတော့ gas pipeline ဖောက်လို့ရေနံ pipeline ဖောက်လို့ဒီလိုမျိုးလေတွေကိုသိမ့်တဲ့နေရာမှာလည်းအကျော်ပေးရဆိုတာကမဖြစ်ညစ်ကြေပဲပေးတာလေ။ဥမာဆိုတော့လေရှိအေကားလောက်ဆုံးသွားတဲ့လေသမားတယောက်ကိုလေတီအေကားကို3သိန်းနဲ့24သိန်းရောတယ်။အဲ့24သိန်းဟာအနည်း20ဘလို့မှစလို့မရအောင်။ဥပမာထိုင်းနိုင်ငံမှာဆိုလို့ရှိရင်ခုအဲ့လိုမြေသိမ်းခံရတဲ့လေသမားတွေကိုကြော်ကြီးပြီးတဲ့ခါမျိုးမှာဆိုလို့ရှိရင်စီးပွားရေးကုမ္ပဏီကသူတို့အနည်း20အစိတ်30စားလောက်အောင်တခါတည်းပေးတယ်။ကျွန်တော်ရှိရငွေ24သိန်းဟာဘလို့မှအနည်း20မစားနိုင်ဘူးဆိုတော့လူတိုင်းလည်းသဘောပေါက်တယ်။ဒါတည်းကမတရားတာ။အဲ့ဒီမတရားတာတည်းဘာလဲဆိုတော့ကျွန်တော်ပြန်ပြောရင်ဆိုတော့တရားဥပဒေစိုးမိုးမှုကင်းမဲ့တာ။ဒီတရားဥပဒေစိုးမိုးမှုကင်းမဲ့တာဘယ်နဲ့လာလို့ဆိုတော့ကျွန်တော်ပြီးရှိခဲ့တဲ့ဥပဒေတွေဖြစ်ပြီးခဲ့တဲ့ရွေးကောက်ပွဲတွေမတရားတာမမျှတာပဲလိုက်တယ်ညစ်ပတ်တာ။အဲ့ဒီပေါ်နဲ့အခြေခံတယ်ဒီဖြစ်စဉ်တွေသတိနေအောင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဘလောက်ပဲအောက်ခြေမှာပြောင်းခိုင်းအထက်မှာဆော့ဆော့ပြောတယ်ကျွန်တော်တို့ဥပဒေတွေနီးဥပဒေတွေအမိန့်တွေအဲ့ဒါတွေကမတရားခိုင်ရင်ကျွန်တော်တို့ရှေ့လျှောက်လဲကျွန်တော်တို့တရားဥပဒေစိုးမိုးရေးကဗမာပြည်မှာကောင်းကောင်းမွန်မွန်ဖြစ်ထွန်းလာဖို့ခက်မယ်လို့ကျွန်တော်တို့အဲ့လိုပြောလိုတယ်
။ဟုတ်ကဲ့ခင်ဗျာခုနကတည်းကဆရာစင်လင်းတို့ဦးဆောင်မင်းတို့ပြောသွားတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ဦးအောင်သူညင်အောင်ဘယ်လိုများသဘောရလဲခင်ဗျာ။အခုဥမာခင်ဗျားကိုယ်တိုင်လည်းပဲဥမာမြန်မာနိုင်ငံထဲကိုရောက်ခဲ့ပြီးကျွန်တော်တို့ကြားနေရတာတော့ဒီရက်ွက်ကြေးရွာအဆင့်လောက်ကစပြီးတော့ပြည်သူတွေပေါ်မှာဗိုလ်ကျနေတာတွေရှိနေသေးတယ်တရားဥပဒေစိုးမိုးရေးကမရှိသေးဘူးလို့ပြောနေကြတယ်လေအဲ့တော့အဲ့ဒီအပိုင်းကိုလည်းကျွန်တော်တို့ဆက်ပြီးတော့နည်းနည်းပါးပါးဆက်ဆွေးနွေးလို့ရပါသေးတယ်အဲ့ဒါအပြင်အခုဒီပညာရေးကဏ္ဍတို့ကျန်းမာရေးကဏ္ဍတို့စတဲ့ပြည်သူလူထုအတွက်ဓာတ်ရိုက်သက်ဆိုင်တဲ့ကဏ္ဍတွေမှာဒီငွေပို့ပြီးတော့သုံးဆွဲသွားဖို့လို့ဥမာအပြင်ပညာရေးကဏ္ဍကို2ဆတိုးမယ်ကျန်းမာရေးကဏ္ဍကို4ဆတိုးမယ်စသဖြင့်တို့ရည်ရွယ်ပြီးဆွေးနွေးနေကြတယ်လို့ပြောတယ်အဲ့တော့ဒီကဏ္ဍတွေဖွံ့ဖြိုးတိုးတက်မှုတွေကလည်းပဲဒါအများကြီးလိုအပ်တယ်ဆိုတာကျွန်တော်တို့ဒီနေရာမှာဆက်ပြီးတော့ဆွေးနွေးကြပါတယ်။ကွန်တူချင်းပြောပါအောင်ခင်ဗျာ
။ဟုတ်ကဲ့။ပထမဆုံးကတော့ဒီအောက်ခြေမှာဖြစ်နေတဲ့ခုနမတရားမှုတွေဒါတွေကတော့ရှိနေတာတော့အမှန်ပါပဲခင်ဗျာ။ဆိုတော့နောက်တစ်ခုကတော့ကျွန်တော်နေပြီးတော့လဲရောက်တဲ့အခါကျတော့နေပြီးတော့အခင်းချင်းကိုလည်း
ကျွန်တော်တရားတော့ကျွန်တော်မြင်ခဲ့ရတဲ့အပိုင်းရှိပါတယ်ဆိုတော့အဲ့မှာဘာတွေ့ရလဲဆိုတဲ့အခါကျတော့ဒီလွတ်တော်နဲ့လက်ရှိအစိုးရကြားတဲ့ပေါ့နော်ဒါအပြန်လာထိန်းသိမ်းမှုတွေနောက်တစ်ခါလွတ်တော်ဘက်ကမိကုန်ထုတ်တဲ့ကိစ္စတွေကတော့တော်တော်လေးဟိုဘာခေါ်မလဲစိတ်ဝင်စားစရာကောင်းတဲ့အနေထားတွေရှိတာကိုတွေ့ရတယ်ခင်ဗျဆိုတော့သူသဖြင့်တော့ဝန်ကြီးကလာပြီးလွတ်တော်မှာဖြေရတယ်ဆ
not quite at all. Kuna Uzin and Biodolo, the Munita Naria, Lemu, you know, Ubri Jane, Buzu, Sule, a Bangal, the Gero, Mamma Kamia. So, Dono, Mienagaro, the two Munita Nadro, Mamma, no? So, Aguga sent the name of the machine the Lagway, Naraka Uwa Tiny Vile, Corio, the Gero Migo Yang on a lonely Jan and the Tanujan or Tree. So, the Rua by the Lochin, Lesuro. ဥပမာအပြင်ဆက်မှုဝန်ကြီးဌာနဆိုလဲကျွန်တော်တို့တွေ့ခဲ့တာကဒီအငယ်စားနဲ့အလတ်စားဆက်မှုလုပ်ငန်းတွေအတွက်ဒါဥပဒေကြမ်းကိုသူတို့ကရေးမယ်ပြီးရင်သူတို့ကဥလွတ်တော်တင်ပြမယ်ဆိုတဲ့ဟာမျိုးပေါ့လေဆိုတော့ကျန်တဲ့ဥပမာအပြင်လူမှုဖူလုံရေးဌာနဆိုလို့ရှိရင်လဲသူတို့ကလူမှုဖူလုံရေးဥပဒေစသဖြင့်ဒါမျိုးတွေတော့ပြင်နေတာလေအများကြီးတွေ့ရခင်ဗျဆိုတော့နောက်ကျွန်တော်ကြားသလောက်ကလည်း ဒီကနေ့ကျွန်တော်တို့ဘာတွေပြဿနာရှိတယ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့ကျွမ်းကျင်နေတယ်ဆိုတဲ့ကျွမ်းကျင်မှုအရေးချင်းတွေလည်းပြဿနာရှိကြလို့တစ်ဖက်ကကျတော့လည်းဘာဖြစ်လဲဆိုတော့ဒီခုနလိုတပိုင်းရင်တပိုင်းရင်ပြင်နေတဲ့ဟိုပြင်မှုကြိုးစားတဲ့ဥပဒေတွေကပြောရမယ်ဆိုရင်ဘက်ဆောင်တောင်းဆောင်မဟုတ်ဘဲနဲ့ဟိုနိုင်သလောက် ဟိုစဉ်းစားပြီးတော့လုပ်နေကြတဲ့အနေအထားမျိုးဖြစ်နေတဲ့အနေအထားလည်းတွေ့ပါတယ်ဒါခုနပြောသလိုအမှန်ပါပဲဆိုတော့ဒါတွေတော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျဆိုတော့နောက်တစ်ခုကကြတော့ဟိုတချို့ဆွေးနွေးကြတာရှိတာကဒီလာမယ့်2030ဆိုရင်ကျွန်တော်တို့ကဒီစီဂိမ်းပေါ့နော်အာဂဇာဘွဲနိုင်ငံနဲ့မှာလုပ်မယ်တခါ2040လေးကြာလို့ရှိရင်ဒီသမရကနေပြီးတော့ကျွန်တော်တို့
อาเซียนရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူရတဲ့အချိန်မှာလည်းမြန်မာပြည်မှာအစည်းအဝေးတွေကရာနဲ့ကြည့်ပြီးတော့အများကြီးလုပ်အောင်မယ်ဆိုတဲ့အနေအထားမှာခုနလိုပြည်ပြောင်းလဲရေးအတွက်စိတ်ရည်မှန်းထားတဲ့အင်အားတွေကလည်းတခြားလုပ်တွေအတွက်ကိုဦးစားပေးအောင်မယ်ဆိုတဲ့အနေအထားတွေလည်းဖြစ်လာမယ်ဆိုတာမျိုးပေါ့နော်ဆိုတော့အဲ့တော့ ပြညာရေးနဲ့ကျမ်းမာရေးအနေအထားမှာတော့ခုနပြောသလိုပဲဘတ်ဂျက်တွေဒိုးလာဖို့လို့ရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့လည်းဥပဒေကြမ်းနေပြင်သားတွေစင်တာတွေစသဖြင့်ဆွေးနွေးနေကြတာတွေရှိတယ်လို့လည်းကျွန်တော်ကြားခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီလိုဘတ်ဂျက်ဒိုးပေးဖို့ပါဘို့ဆိုတာကလေအချိန်အကြာကြီးစောင့်ဆိုင်းနေလို့ရတယ်ကိစ္စမျိုးမဟုတ်ဘူးပြည်သူတွေရဲ့ကျန်းမာရေးက
ုကိစ္စကိုဘယ်လိုများမြင်လဲဆိုတာပြောပါဦးခင်ဗျာ
အခုလမ်းမှန်ကမှန်တော့ဟန်မှုဆိုတာပြည်သူအတန်ကိုနားထောင်ရမှာပဲဆရာရဲ့အဲ့တော့ကျွန်တော်ကတော့ဒီမီဒီယာလွတ်လပ်ခွင့်ကိုပဲကျွန်တော်ကပြန်ကောက်ချင်ဘာကြောင့်လဲဆိုတော့အုတ်ချုပ်ရေးဥရေပြွေးနဲ့တရားစီရင်မှန်တိုင်းပြီးရင်သတင်းစာမှန်တိုင်းကဒါသရုတ်ထမှန်
သရုတ်ထမှန်နေဟုတ်ကဲ့
တော့ဓာတုအခွင့်အရေးတော့သူတို့မှလုပ်ပိုင်ခွင့်ကံမှန်ခွင့်ဘူတကယ်ကိုကျွန်တော်တို့ရှိဖို့လိုပါတယ်ဆိုတော့ဒီသတင်းစာကနေပြီးတော့တကယ်အဖြစ်မှန်တွေကိုတင်ပြခွင့်ကိုဘာကြောင့်အစိုးရကအခုတည်းကခွင့်မပြုတာလဲဆိုတာကျွန်တော်တို့အဲ့ဟာကိုကျွန်တော်တို့ကပြုပြင်ပြောင်းလဲပါတယ်ဆိုတာမှာကျွန်တော်တို့တန်မြတ်ရှိနေတာအဲ့ဒါပဲသတင်းစာကသာပုံလင်းတင်ပြခွင့်ပေးလိုက်လို့ရှိရင်ခုနကျမ်းမာရေးမှာဘာတွေဖြစ်နေတယ်ပညာရေးမှာဘာတွေဖြစ်နေတယ်နော်အားနည်းချက်တွေကဘာအားသာချက်တွေကဘာဆိုတာကိုသတင်းစာကသတင်းစာရဲ့အကျင့်ဝင်နဲ့အညီသူတို့ကပြည်သူအကျိုးစီးပွားဘက်ကရပ်ပြီးတော့သတင်းစာကတင်ပြမှာပဲအဲ့ဒါတွေကိုအစိုးရကသေသေးချာချာဆီဆက်သုံးသပ်ဖို့လိုတယ်သတင်းစာတွေကိုဒီလွတ်လပ်ခွင့်မပေးတာသတင်းစာတွေသတင်းယူရမယ့်နေရာတွေကိုအစိုးရပိတ်ပင်ဟန်တားနေတာတွေဒီတပြည်လုံးရဲ့ဘက်ပေါင်းစုံတိုးတက်မှုရေးကိုကန့်တတ်နေတာဟန်တားနေတာ ਨੇ တရန်တူရဲ့ဒါကြောင့်ဒီတရားစာကိုဟန်တန်တန်းနေတဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုဟန်တားနေတဲ့ဥပဒေတွေကိုကျွန်တော်တို့ကဖျက်သိမ်းတဲ့ဥပဒေတွေမှာပြင်တဲ့ဥပဒေတွေကိုပြင်မှာပြီးတော့လည်းပဲတရားစာဖွင့်ပေးပါဒါမှသာလျှင်လူလူစီကိုလည်းပဲတရားမှန်မှန်ကန်ကန်ရောက်မယ်လူလူကလည်းပဲအဲ့ဒီတရားတွေကိုအခြေခံပြီးတော့သူတို့ခံစားနေရတာတွေသူတို့ဖြစ်ပျက်နေရတာတွေကိုတရားစာကတစ်ချင်ပြန်ပြီးအစိုးရကိုပြောမယ်ဆိုရင်တရားစာဟာအစိုးရနဲ့လူလူကြားမှာအောင်သွယ်ကောင်းဖြစ်မယ်အစိုးရကလည်းပဲမှန်မှန်ကန်ကန်သုံးသပ်လို့အချက်လက်တွေအမှန်ကန်ရမယ်တကယ်ပွင့်လင်းလို့ရတဲ့သတင်းစာဆိုရင်အချက်လက်မှန်မှန်ကန်ကန်တင်ပြနိုင်ပါဘူး။ဒါကြောင့်အဲ့တော့ကျွန်တော်ပြောချင်တာကတော့ဒါသတင်းစာကိုကျွန်တော်တို့နိုင်ငံတကာစံချိန်မီ
ဒီအာဆီယံဒေသတွေမှာစံပြဖြစ်အောင်တရင်းလာလောက်ကွန်ပေးလိုက်ပါဆိုတော့အင်တာနက်ခင်မှာကျွန်တော်တို့ကဒီအင်တာနက်ဒီသုံးဆွဲမှုနဲ့ဒီအရေးယူရာတွေကမလျော့ကန်တော့ပါဘူးဆိုတော့ဒီပြည်သူတို့လို့လို့လာကျွန်တော်တို့သဘောထားတွေကိုထုတ်ပေါ်ကွန်ပေးပါအဲ့ဒီသဘောထားတွေပေါ်မှာအစိုးရကကြည့်ပါဒါမှသာလေအစိုးရအဖွဲ့ထဲမှာဘယ်လိုတွေကခြားစားနေတယ်ဘယ်လိုတွေကျင့်ပြနေတယ်လဲတော့တခါလေအကျင့်သားတ ဒီကိစ္စကိုကျွန်တော်တို့ကအမှန်ပေါ်မှာအခြေခံပြီးလုံးမှာရမယ်ဒါကြောင့်လို့ဒီကျမကြီးအခြေကိစ္စတွေဥမော်လာအောင်ခုနကတော့ကျွန်တော်တို့ဆရာနဲ့အောင်ပြောသွားတဲ့အထက်မှာပါတဲ့ဒီလေသမားတွေရဒုက္ခပေါ်ချေလေယာမီအသိခံတာဒီဘာတွေညာတွေအလဲပဲအစိုးရမသိဘူးလားဆရာရေဒါလောက်ကြီးဖြစ်ပြနေတဲ့ကိစ္စဒါလောက်ကြီးဟိုးလေးတကျော်နိုင်ငံတကာကသိနေပြီးတော့သမားကြီးကမသိဘူးအစိုးရကမသိဘူးဆိုတာလည်းမဟ ดาริโอเดนดาตีเลยตัวเดนเอาพอไปกันมาเบื่อไปสู้ท่าเลยแต่ถ้าเขาเกิดเช่นที่มาพิจารณาเลยรูดีบิดรูรู้ยังเสียงเดียวกันเลยอุลเลบแต่เดนเราเดนอยู่กันมาเบื่อไอ้เราจันโรดีเนี่ยยังเอ้ยส่วนนี้ว่าเรื่องอะไรบ้างจังเดนเราดูเรื่องเดนอยู่กันมาเบื่อเลยตอนนี้เขาบอกว่าจันโรดีน่าจะไปกับพระพิจารณาสู้ยาพระพิจารณาสวัสดีบิดรูรู้บ้างจังเช่ามาพิจารณาเลยสวัสดีดาริอาตัวเยี่ยจีบาร์เลยโอเคแต่ยงจีมุยาเดียจีเนสุยโนจันโรก็ไอ้ 边所有个哎里哈里个对对些边嘞，细节东在边边在哪里？边嘛也有在哪里？也有吧？哎里里面多嘛啥嘞？就那路哈，阿西安那个你家的嘛，老少要你家的，你就那路对多多来来嘞。
ဟုတ်တယ်ဟုတ်တယ်ဒီတိုင်းလေးကလေးကသွားနေကျွန်တော်တို့ကနောက်ဆုံးမိမှာပဲကြံခဲ့ဦးမှာပါဟုတ်ပါတယ်ခင်ဗျာဒီသတင်းစာတွေကနေပြီးတော့ဒီထောက်ပြတာတွေကိုအစိုးရကနေပြီးတော့ပြုပြင်သွားမယ်ဆိုရင်ဒါကကိုနပြောတဲ့တရားဥပဒေစိုးမိုးရေးကိုတစ်ဖက်တစ်လမ်းနေထောက်ကူဖြစ်လာမှာတေးကြပါတယ်အဲ့တော့အခုဆိုမင်းရောခင်ဗျဒီအခုပြောခဲ့တဲ့ပုံမှာဆက်ပြီးတော့ပြောပါဦးခင်ဗျတိုင်းသားအရေး အဲ့တော့ကိုစောမင်းအမြင်လေးတွေကျွန်တော်ကြားပြတော့ခင်ဗ
ျဟုတ်ကဲ့ကျွန်တော်မြင်တာကတော့ဒီတိုင်းရင်းသားဒီလူမျိုးပေါင်းစုံကတောင်းဆိုနေတာကသူတို့ကလည်းသူတို့ရဲ့နေထိုင်တဲ့ပြည်နယ်တွေထဲမှာအတိုင်းအတာတစ်ခုထိသူတို့ကသူတို့ကိုယ်ပိုင်ဆုံးဖြတ်ခွင့်ရဖို့ဆိုတဲ့အခြေအနေလို့သူတို့လူလာပါတယ်ဒါပေမဲ့အဲ့လိုလူလာတဲ့အခြေအနေမျိုးဖြစ်ဖို့အတွက်ကျွန်တော်တို့အခုလက်ရှိရှိနေဥပဒေတွေကအဓိကအပေါ်မှာဟိုအကျုံးဝင်အောင်ထိကျွန်တော်တို့ဒီကူညီပေးတဲ့သဘောမတည့်အောင်ကျွန်တော်အဲ့ဒါအခုပြပါတယ်ပြတဲ့ခါကျတော့ကျွန်တော်အခုရှိနေဥပဒေတွေကဒီတိုင်းသားတွေပုံမှန်သူတို့ကိုယ်ပိုင်တထောင်ဝင်ရဖို့တဲ့ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တော့ဒီချိန်မှာအခုတိုက်ပွဲဖြစ်တာကိုရက်တယ်ဆိုတာတော့ဒါကတော့ရုပ်တရက်ဒါကျွန်တော်တို့ဟိုကောင်းတယ်လို့ဖြစ်နေတဲ့ဆန်တော့တိုက်ပွဲရက်သွားဆိုတော့ကျွန်တော်ကြိုးစားအောင်ပါဒါပေမဲ့ရှိဆက်သွားမယ်ကိစ္စအတိအကျမကောက်ဘူးလို့မြင်ပါတယ်အဲ့ဒါကြောင့်ဆိုးကံပြန်ပြောရင်ကျွန်တော်တို့ဟိုမူလပင်နိုင်ထားတဲ့ဥပဒေကြီးကိုပဲကျွန်တော်ပြန်ကြည့်ရမှာပဲတစ်ဖက်ထက်မှလည်းဘာဖြစ်တော့ဆိုတော့ဒီအပြစ်ခံရဆဲပြီးတော့တော်နေကြပြန်တိုက်လိုက်တော်နေကြရင်နိုင်ငံတကာနဲ့ကြည်သူတွေကြားမှာကျွန်တော်တို့ဒီကိုမြန်မာမှာလာအောင်ကျွန်တော်တို့ရပ်ပါပြီရပ်ပါပြီပြောလိုက်ဆိုအဲ့လိုခန်းနာဖြစ်နေတာမသိတော့ဘူးလို့ကျွန်တော်မြင်တယ်အဲ့တော့တိုင်းရင်းသားကြီးကိုတကယ်ကြည်ရှိမဲ့ဆိုလို့ရှိရင်ကျွန်တော်တိုင်းရင်းသားတွေဘာလို့အနိုင်လဲဆိုတဲ့သူတို့ဘာဆန္ဒရှိလဲနှစ်ပေါင်းမှသာကဒီစစ်တွေဘာလို့ဖြစ်လာလဲဒီအဲ့ဒီဆုံးကပြောတဲ့ရေတောက်မြစ်ပြဿနာကိုကျွန်တော်သိမှပြဿနာကိုသိပြီးတဲ့ခါလဲဒီရေတောက်မြစ်ပြဿနာကိုကျွန်တော်ဝန်ခံမှဒီရေတောက်မြစ်ပြဿနာဝန်ခံပြီးတဲ့ခါမှဘလို့ရှင်းမဲ့ဆိုပြီးမင်းတို့ချက်ဆိုင်ကျွန်တော်ဒန်းတူရည်တူဆွေးနွေးမှအဲ့ဒါမှကျွန်တော်ဒီအပြစ်ဒဏ်တွေကိုကျွန်တော်ငြင်းငြင်းပြစ်ဒဏ်ကိုကျွန်တော်ရေရှည်တီးကြတဲ့ငြင်းငြင်းအဖြေရှာနိုင်မယ်လို့ကျွန်တော်မြင်ပါတယ်။အဲ့လိုမျိုးဖြစ်နေနိုင်ငံရေးကစားနေတယ်လို့မျိုးလုပ်တဲ့ဆိုရင်တော့ခဏပဲရမယ်ပြီးရင်ပြန်ပြီးဖြစ်ကြမှာပဲ။အဲ့ဒါကြောင့်မလို့သူတို့ကပြောသလိုဒီတိုင်းမလူမျိုးအားလုံးလူချင်းနဲ့တောင်းတချက်ကိုကျွန်တော်ဖတ်ပြီးထောက်ရပါမယ်။သူတို့နဲ့ဒန်းဒီဝီဒီဆွေးနွေးရပါမယ်။ဖြစ်ခဲ့တဲ့အမှားတွေကိုကျွန်တော်ပြန်ပြီးတော့တရားတော်နဲ့ပြန်မုံချေဖို့ဝန်ခံမှုဆိုတော့လေကျွန်တော်တို့ဒီဖို့လိုတယ်လို့ကျွန်တော်အဲ့ဒါပဲကျွန်တော်ပြောလိုပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့အခုညီကုန်းချုပ်အနေနဲ့ပေါ့ဗျာကိုစန္ဒအပြင်းပြဆုံးဖြစ်ချင်တာတော့ကိုအချက်ကိုခြုံငုံပြီးတော့ပြောပါလားခင်ဗျကောင်းသူချင်းခင်ဗ
ျဟုတ်ကဲ့ဟိုခုနဆွေးနွေးသွားကြတဲ့အချက်တွေလည်းပြန်ကောက်မယ်ဆိုရင်တော့ဟိုပြည်သူရဲ့အသံကိုနားထောင်ပါပေါ့နော်ဆိုတော့အခုကလည်းအစိုးရကိုယ်တိုင်ကပြည်သူအသံကိုသူတို့နားထောင်ပြီးလုပ်ပါမယ်လို့ပြောတဲ့အနေထားမှာဒီထက်ပိုပြီးတော့နားထောင်ဖို့လိုသေးတယ်ဆိုတော့ဒီထက်ပိုပြီးတော့ဟိုပြည်ဝင်ကြောင်းလဲမှုတွေလုပ်ဖို့လိုသေးတယ်ဆိုတော့အပြေရပဲလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆရာဦးဇင်လင်းရောခင်ဗ
ျသမရကြီးအနေနဲ့တဲ့ချက်ကပြည်သူ့အတန်ကိုသေသေးချာချာနားထောင်ဖို့လိုပါတယ်နှစ်ချက်ကရိုးရိုးသားသားနဲ့ပြည်တော်စုတည်ဆောက်မယ်ဆိုရင်တော့တိုင်းသားညီကိုတွေသူတို့လိုလားတဲ့ကိုပိုင်အုပ်ချုပ်ရေးပေါ်လေးဓာတ်လူခွင့်ရေးပေါ်ဆရာရဲ့နော်အမျိုးသားဓာတ်လူခွင့်ရေးကိုပေးဖို့ဝင်လေးမနေပါနဲ့ဒါဝင်လေးနေသမျှတော့ကျွန်တော်တို့ပြည်တွင်းဆက်လက်ရလို့ရမှာမဟုတ်ဘူးတိုင်းပြည်လည်းဒီတိုင်းပဲလုံးလည်းလုံးလည်းနဲ့လုံးမပါနေမှာပဲဒါကြောင့်မလို့ကျွန်တော်တို့ကဒီ2008ဥပဒေမှာတိုင်းသားတွေသဘောမတူတဲ့အချက်တွေကို
ตัวนี้นี่นายไต่ไม่ไปหรอกอ่ะเปลี่ยนหมดซวยอันนี้เนี่ยวงเล่นเนี่ยหมูถ้าทําอะไรนี่เนี่ยเราเล่นเนี่ยต้องตัดเนี่ยเปลี่ยนเนาะไต่นาฤดูแล้วไปเปลี่ยนลงตัวตัวนี้จะกะเชียงกงเปลี่ยนเก้าไปหรอกอ่ะตัวเนี่ยดันลูกคนนี้กูเปลี่ยนเส้นทางเดียวกันมาเลย
โอเคครับกูจะไม่ว่าครับเยอะเปล่า
แต่เราเดียวจะนับเช็คกันเราดีหรือเปล่ากูจะเอาไต่มีมาเปลี่ยนเปลี่ยนเลยกูลูกเชนเนี่ยสุดาลูกเรนเนี่ยเดียวจ้
ที่ลาราเราถ้าเป็นมาเก่าเนี่ยเราสูงเนี่ยมาเลยแต่เมื่อเจ้าเราดีก็เราแต่แกเจ้าเราได้มีเก่าเลยสิจริงๆตัวเล็กสิจริงๆเนี่ยแต่แกเจ้ามาเราหูเชี่ยวงาชี้ชาเลยเชี่ยวยูสเวสิกเดย์มาอยู่อยู่สามในด้านนี้แต่ถ้าสามในเดสเวดีมาลูกแกมาดีได้มีดูข่าวเรื่องรุ่มเรื่องเทนี่เรื่องอะไรด้วยมือเรื่องอะไรด้วยข้อมือเรื่องกูเขาว่าชาบีดูด้วยข้อที่อยู่สามเดย์สวยกันหมดจูซานไหนมาเราได้มีจูเดลามาเราเจ้าเราลูกแกมีมาเลย
โอเคครับเนี่ยเจตุติมาเลยเจ้าเราอยากจะเปลี่ยนนิวโมดีมากเช่นเดียวกันนี่คงจบไปแล้วสิกูบอกว่ามีส่วนหนึ่งเป็นการจัดท่านนายงานเชื่อใจบ้าอุปนิยมอุปเวจีรังยาสีอุ่นตุ้งยิ่งเมื่อมาแต่เช่นตั้งแต่ก็ดูเดียวกันอุ้งเส้นเล่นเนี่ยเมื่อมานายงานอายุอุปนิยมตัวเต็มหูใส่ยาสามารถยึดตานี่เด้ออุ้งเส้นโลกูเจตุติสิจาวเปลี่ยนจากไปแล้วสิต่อได้เช่นบ้าโกเส้นเนี่ยจะมาช่วยนั่งจับไว้สิครับเนี่ย